ရခိုင်ပြည်နယ်မှာအခြေခံစားတောက်ကုန်တွေနေ့စဉ်နဲ့အမျှဈေးတက်နေတာကြောင့်ဒေသခံပြည်သူတွေအခက်ကြုံနေကြရပါတယ်။ကုန်စည်နှုန်းတက်ရုံသာမကဘဲတချို့ပစ္စည်းတွေဝင်နိုင်ဖို့ပါပစ္စည်းရှားပါးပြတ်လတ်တဲ့အခြေအနေဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာငွေတန်ဖိုးကျဆင်းတာတွင်းကုန်တွေရှားပါးလာတာကြောင့်ကုန်စည်နှုန်းတွေမြင့်တက်နေပါတယ်။အဲ့ဒီတဲကမှပြည်မဘက်ကလာတဲ့စားတောက်ကုန်တွေကိုအဓိကဝယ်ယူစားသုံးနေရတဲ့ရခိုင်ပြည်နယ်မှာဆိုရင်စားသုံးကုန်တွေဈေးတက်ရုံမကဝယ်နိုင်မှုပစ္စည်းပါရှားနေတာကြောင့်ဒေသခံတွေအတော်လေးအခက်ကြုံနေရပါတယ်။အခြေခံလိုအပ်တဲ့ပစ္စည်းတွေကိုပါဝယ်ဖို့ခက်ခဲနေတဲ့အကြောင်းစစ်တွေမျိုးမင်းကန်ဈေးမှာကုန်စင်းရောင်းတဲ့ဒေါ်သိမ့်မေကအခုလိုပြောပါရစေ။ပစ္စည်း
တွေကလည်းစစ်တနေ့ဈေးတွေပိုလာတယ်။မိသေးကရောစီးနင်းတယ်ကရောအကုန်ဈေးပိုတာစစ်တပလင်းတော့မှစစ်တပလင်းတော့လေးဆောင်ဈေးလုံးလေထောင်နဲ့လေးရဝင်ရပြီစစ်တပလင်းကိုအခုမစီတဲ့ပါလို့အားတောင်းဒေါ်လေးတို့ဝေဆနာဘောက်ရှင်နေမရှိဘူးစီးသားများပါတယ်လို့ဆိုအာမိုးဝင်းတော့မရောက်သေးဘူးအဲ့လိုဒီကုန်စည်နေနေမင်းရောမိမရလို့ဖျောင်းတယ်ကိုရာစော်ရောဘလားဟာခဲ့တယ်ပတ်တရရကကျုံပြနေရပြီမိုးတော့မကြတူတော့မရောဘူး
ရခိုင်ပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တစ်ခုဖြစ်သလိုဒေသတွင်းအဓိကစားတောက်ကုန်တွေကိုလည်းရန်ကုန်အပါအဝင်တခြားပြည်နယ်တွေကတင်သွင်းနေရတာပါစက်သုံးစီဈေးနှုန်းမြင့်တက်သလိုတဲယူပို့ဆောင်ရေးဈေးကြီးမြင့်နေတာကြောင့်ပြည်မကလာတဲ့စားသုံးကုန်တွေလည်းဈေးနှုန်းမြင့်တက်နေပါတယ်။ရခိုင်မှာကုန်စည်နှုန်းမြင့်တက်နေတဲ့အခြေအနေကိုဒေါ်သိန်းမေကအခုလိုပြောပါရစေ။ဈေးနှုန
်းကလာတာကတစ်ခေါက်တစ်လုံးကိုဒေါ်လေးတို့150ရတယ်။စစ်တလေးဒေါ်လေးတို့နေရာရောက်မရဘူး။ဝေးလာပြီးရောက်မရဘူး။မိုးရိုးကြီးဆိုလို့စက်တဲ့ဟာကတပိတ်တော့2300ဝေးရတယ်။2500ဝေးရတယ်။အမရင်ပြီးလို့ကြာရင်လေးထုံစီဝရရယ်ဆုံးတောင်စီဝရရယ်ဟုတ်ကဲ့ပြည်လာလာအဲဟိုရန်ကလာတဲ့ပြည်စီတဲ့အဆုံးပေးပေါ့ဟိုနောက်မူလာဦးအမျိုးကမူလာဦးအမင်းကြီးကအဲ့ဒါကြီးကတပိတ်တော့9500စီဝရရယ်9000စီဝရရယ်ညနေက9000စီဝလာတာဒီနေ့9500စီဝလာတာတော်လို့တို့ဒီနေ့ပိုပြီးနေနေနေရောအဲ့ချစ်ချစ်အကလေးအကအစငွေတရတိုးတော့ဒီဈေးရောက်တဲ့လူရဲ့မပြောဘူး
အခုလိုစားတောက်ကုန်တွေဈေးတက်နေချိန်မှာအလုတ်ကင်ခွင်လိုင်းတွေရှားပါနေတာကြောင့်မိသားစုစားဝတ်နေရေးခက်ခဲနေတယ်လို့မြောက်ဦးဒေသခံတူဖြစ်တဲ့မတ်လငွေကပြောပါရစေ။
ငွေနဲ့ထောင်းငွေကလိုင်းမမြင်ဘူးရဲ့စား။ဝင်းစားတောက်ဈေးထောင်းငွေက2000ဖြစ်နေတယ်။အဲ့ဒီလိုနေတက်ပြီးစားနေရတာပေါ့။ကုန်စည်နှုန်းကတအားတနေတာကိုစားက။ပြည်ကျော်နေတယ်ဆိုရင်ရှူရှူစားစားတရားမှ1000လောက်ကိုသုံးခွင့်ရတယ်။အခုက1000နဲ့မရတော့ဘူး။အခုက1000ခွင့်1000ပေါ့တဲ့။
အခုလိုခက်ခဲတဲ့အခြေအနေနဲ့ပတ်သက်ပြီးတပ်ဆိုင်ရာအစိုးရအနေနဲ့ဖြေရှင်းပေးစီလိုတယ်လို့လည်းစစ်တွေမျိုးမင်းကန်ဈေးမှာကုန်စင်းရောင်းတဲ့ဒေါ်သိမ့်မေကပြောပါရစေ။
အဲ့လိုခက်ခဲကြီးကတပြေးလုံးဖြစ်နေတာကိုသာလို့ရဘယ်လိုလုပ်ပြီးဟိုအစိုးရအစိုးရအစိုးရပေါ်မှာမူတည်တာလားမသိဘူးသူအန်ဒီတို့ကအဲ့လိုပဲမြင်လို့စစ်ခုနေရမှာတစ်ခုလောက်ပဲကွန်ပျူတာပြောင်းလုပ်ပေးပါကျွန်တော်တို့ကအဲ့လိုပဲစစ်ခုလောက်နေရမှာတစ်ခုနေရမှာကွန်ပျူတာနေရမသိဘူးဆိုရင်ဒေါ်လေးတို့ရခိုင်ကြီးတို့ခါရုံတော့ဗောအလူမီရဲ့ပြတာကမဟုတ်ဘူးနော်ဒေါ်လေးကတကယ်ကြီးရှင်သေးရလို့ပြောတော့ပ
ါအခုလိုရခိုင်ပြည်နယ်မှာကုန်စည်နှုန်းတွေဈေးမြင့်နေချိန်မှာပဲရခိုင်ကနေကုန်ပစ္စည်းတွေမှာယူနေရတဲ့ချင်းပြည်နယ်ပလဝမြို့နယ်မှာဆိုရင်လဲအခြေခံစားတောက်ကုန်တချို့တည်ယူခွင့်ပိတ်ပင်ခံထားရတာကြောင့်ကုန်စည်နှုန်းတွေ၄ဆလောက်အထိမြင့်တက်နေတယ်လို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ